မြန်မာနိုင်ငံမှာဘဏ်လုပ်ငန်းတွေအခုပြန်လည်လည်ပတ်နေပေမဲ့ငွေထုတ်ယူနိုင်တဲ့အခက်အခဲအပါအဝင်ငွေကြေးဝန်ဆောင်မှုတွေကိုအရင်ကလိုအပြည့်အဝပြန်လုပ်မပေးနိုင်သေးပါဘူး။ဒါကြောင့်ဘဏ်နဲ့ချိတ်ဆက်လည်ပတ်ရတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာလည်းလုပ်ငန်းပိုင်းဆိုင်ရာနှောင့်နှေးကြမ်းကြာမှုတွေနဲ့ကြုံနေရပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကိုညင်းညာကပြောပြပါမယ်ခင်ဗျာ
။ဆေးရနာသိမ့်ပြီးနောက်ပိုင်းဆန္ဒပြမှုတွေကြောင့်ပုဂ္ဂလိကဘဏ်လုပ်ငန်းတွေယာယီရပ်ဆိုင်းထားသလောက်ဖြစ်သွားခဲ့ရပြီးအခုတော့ပြန်လည်လည်ပတ်နေကြပါတယ်။ဒါပေမဲ့လည်းဗဟိုဘဏ်ရဲ့ကန့်သက်ချက်တွေကြောင့်ပုဂ္ဂလိကဘဏ်တွေမှာအပ်ထားတဲ့ငွေကိုလိုသလောက်ပြန်မထုတ်ယူနိုင်တဲ့အခက်အခဲတွေရှိနေသေးပါဒါရင်းမကလုပ်ငန်းသုံးချိန်ငွေတွေအင်ယာချိန်ငွေတွေငွေအလွှဲပြောင်းနိုင်ငံခြားငွေကြေးအယောင်းဝယ်စတဲ့ဝန်ဆောင်မှုတွေကိုအကန့်အသတ်နဲ့ပဲဘဏ်တွေကလုပ်ပေးနေရတာပါဒါကြောင့်နယ်စပ်ကုန်သွယ်ရေးတွင်းကုန်ထုတ်ကုန်နဲ့ကုန်စည်ထုတ်လုပ်ရေးပိုင်းမှာနှောင့်နှေးကြမ်းကြာမှုတွေရှိနေပါတယ်လုပ်ငန်းအခွန်အခပေးဆောင်တဲ့ကိစ္စတွေကိုလည်းဘဏ်တွေနဲ့ချိတ်ဆက်လုပ်တဲ့နေရာမှာပိုပြီးခက်ခဲလာကြောင်းမြောက်ရီနယ်စပ်ကုန်သွယ်ရေးကုန်သွယ်အသင်းကဒေါ်သိန်းသိန်းမြတ်ကပြောပါရယ်
။ဥမာကမ္ဘောဒါးမှာအရင်ကအုပ်တဲမှာရှိနေတဲ့ပတ်စံတွေကိုဟို PO ချက်ဝယ်ဖို့အတွက်ကိုမြန်မာစီးပွားရေးဘဏ်ကိုဆွဲနေကြတယ်။ပြီးခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော့ဘဟုဘဏ်ဖြတ်ပြီးရင်ချက်ချင်းရတာပေါ့နော်။အခုကတပတ်ကျော်မှရတာလို့ပါလို့ကြတော့ကုန်သွယ်မှုလုပ်တဲ့နေရာမှာဒီကွန်ဆောင်တာတို့ပါသူကမတို့နဲ့တန်ကြာမှုတွေဖြစ်တာပေါ့
။ Public ဘဏ်တွေမှာအဓိကဖြစ်နေတဲ့ငွေထုတ်ဖို့ခက်ခဲတဲ့ပြဿနာကြောင့်ငွေပေးငွေချေလုပ်ရတဲ့စီးပွားရေးလုပ်ငန်းတွေမှာအခက်အခဲတွေရှိလာတယ်လို့တိုင်းဒေသလုပ်ငန်းရှင်များအသင်းကဥအောင်ရဲစော်ကပြောပါတယ
်။ဒီကလူတွေကငွေထုတ်လို့အဆင်မပြေတဲ့ခါကျတော့သူတို့ရဲ့လုပ်ငန်းတွေမှာဘယ်လိုမှမလဲပတ်တဲ့အနေအထားမျိုးရောက်နေကြတာပေါ့တော်တော်များ
ဆေးအာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းအခြေအနေမရေရာမှုနဲ့မတည်ငြိမ်မှုတွေကြောင့်ပြည်သူတွေဟာဘဏ်တွေမှာအံ့နံထားတဲ့ငွေတွေကိုပြန်ပြီးထုတ်ယူနေကြပါတယ်။စုဆောင်းငွေတွေကိုပြန်ထုတ်ယူနေကြတာကလည်းဘဏ်စနစ်ပေါ်ယုံကြည်မှုမရှိကြတော့လို့ဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်။ဗဟိုဘဏ်တာဝန်ရှိသူတွေကတော့ဘဏ်စနစ်ပေါ်ယုံကြည်ကြည်နဲ့ငွေတွေအပ်ထားနိုင်ပါတယ်လို့ပြောနေပါတယ်။ဘဏ်တွေကနေအနှံငွေတွေပြန်ထုတ်ဖို့ခက်ခဲနေတာအပြင်ရွှေဈေးဒေါ်လာဈေးတွေကလည်းစံချိန်တင်အောင်တက်လာနေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေပါတယ်။ပြည်ပသွင်းကုန်တွေကလည်းဈေးတက်နေတာပါ။အထွေထွေကုန်စည်နှုန်းတက်လာနေတာကဖြစ်နေတဲ့နိုင်ငံရေးပြဿနာကိုပိုပြီးဆိုးစေနိုင်တယ်လို့လေးလာသူတို့ချို့ကထောက်ပြနေကြပါတယ်ခင်ဗျာ